မြန်မာစစ်ကောင်စီငြင်းငြိမ်းကူစလဲအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့တို့မိုင်းလာမြို့မှာတွေ့ဆုံမှုပြီးမှာပဲဂျွန်လ2ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ MNDAA တက်စကန်တစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်ခဲ့တယ်ဆိုပြီးတော့ကိုကန့်ဒေသအခြေစိုက်ကိုကန့်မီဒီယာကထုတ်ပြန်ပါတယ်ဂျွန်လ1ရက်နေ့မနေ့ပိုင်းတော့ကအထူးဒေသတဲ့မူပိုင်ခိုင်နယ်က MNDAA ယာယီတက်စကန်တစ်ခုကိုစစ်ကောင်စီတပ်ကထိုးစစ်ဆင်တာမလို့တနအီကြာတိုက်ပွဲဖြစ်ခဲ့လို့ပဲဂျွန်လ3ရက်နေ့မှာလဲကိုကန့်ခိုင်တုံရှမ်းဒေသအခြေစိုက် MNDAA တပ်နဲ့စစ်ကောင်စီတပ်ကြားမှာနှစ်နာရီကြာတိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်တိုက်ပွဲအတွက်မှာ MNDAA ကိုကန့်ဘက်ကတဦးကြဆုံးတဦးဒဏ်ရရှိတယ်လို့ထုတ်ပြန်ပေမဲ့စစ်ကောင်စီဘက်ကထိခိုက်သေဆုံးမှုရှိမရှိကိုတော့မသိရပါဘူးမြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တစုံတရာတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့မြန်မာစစ်ကောင်စီညီညာရေးကူစလဲဖွဲ့ဟာ MNDAA ကိုကန့်လက်နက်ကိုင်အဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့မိုင်းလားမြို့မှာဂျွန်လ၁ရက်နေ့ကတွေ့ဆုံခဲ့ပေမဲ့ဂျွန်လ၂ရက်နေ့မှာတော့အဆုံးသတ်သွားပါတယ်ဒီစနေပွဲမှာတရုတ်ဘက်ကအထူးတန်တမာတူတယောက်ခဲ့တာမလို့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆတ်မှုနဲ့ဒီစနေပွဲဖြစ်လာတယ်လို့လေးလာသူတွေကယူဆပါတယ်။အနာသိန်းစစ်ကောင်စီကိုဆန့်ကျင်တဲ့နယူးတော်လန်ရေးဖြစ်လာခဲ့ပြီးတဲ့နောက်မြောက်ပိုင်းအဖွဲ့၃ဘက်ဟာမြန်မာစစ်ကောင်စီနဲ့ထိတိုက်တိုက်ပွဲကြီးမျိုးတွေမရှိပေမဲ့ဒီနယူးတော်လန်ရေးကိုထောက်ခံကူညီတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တယ်ဆိုပြီးတော့လေးလာသူတွေကသတ်မှတ်ယူဆကြပါတယ်ခင်ဗျာ။